ကျွန်တော်တို့ကဖနက်ကိုချက်လိုက်ချက်လိုက်ခလုတ်နှိမ့်လိုက်တာနဲ့ဖနက်ကဖနက်တွေတန်းစီထားတဲ့နေရာကိုအလိုလိုသွားပြီးထားနိုင်နေပြီဖနက်ကဒီပါလာရှောက်သွားနေရလားမသိမမွာရှောက်ပြောပါဦးဒီလိုလေ အပြင်ကနေပြီးတော့အိမ်ပြန်ရောက်လာပြီဆိုလို့ရှိရင်ဂျပန်မှာအိမ်ရင်းစီးဖနက်တွေလဲစီးတတ်ကြတယ်မလားအဲ့လိုစီးတဲ့ဖနက်တွေကိုဒီဖနက်ထားတဲ့နေရာမှာအမြင်ရမ်းစီစီကြီးဖြစ်နေအောင်လို့နေစံကားကုမ္ပဏီရဲ့နည်းပညာကိုတုံးပြီးတော့အခုလုပ်ထားတာဒီဖူဂျီတောင်ဟိုကိုဆန်းပြီးတော့မြင်ရတယ်ဟာကိုနဲဆိုတဲ့မြို့ကတဲခိုကတခုမှာလောလောဆယ်အဲ့ဒီဖနက်တွေကိုအဆန်းတုံးကြည့်နေကြတာလေနောက်ဆုံ ဘိန်းတဲတဲလေးနှစ်ခုပါတယ်။အဲဒါကြောင့်လေခလုတ်နှိပ်လိုက်တာနဲ့ဖနက်ကကျမ်းပြင်ပေါ်မှာသူ့လိုလိုလျှောက်သွားပြီးတော့ဖနက်တွေတန်းစီထားတဲ့နေရာမှာသွားပြီးစီနိုင်တာလေ
။ဆိုတော့ကပြောတာဆိုရင်ဒီမြစန်းကားကုမ္ပဏီရဲ့နည်းပညာဆိုတော့ဘလို့နည်းပညာကူများအင်းင်းစီဖနက်မှာသွားသွားရလဲမသိဘူးနော်
။နည်းစန်းက2018ခုနှစ်နှစ်ကုန်ပိုင်းလုံးကထုတ်ခဲ့တဲ့ဒီ2018ခုနှစ်မော်ဒယ်လီးဆိုတဲ့ဘက်ထရီနဲ့မောင်းတဲ့ကားသိရမလား။အဲ့ဒီကားတွေမှာ ProPilot Park Technology ဆိုတဲ့နည်းပညာပါတယ်။အဲ့ဒါကကားပါကင်တွေမှာနေရာလုတ်ကိုကားကသူ့လိုလိုရှာပြီးတော့မှရင်မောင်းအထိတ်မပါဘဲနဲ့ကားပါကင်ထိုးနိုင်တဲ့နည်းပညာလေ။အဲ့လိုနည်းပညာကိုအခုအိမ်ဝင်းစည်းဖနက်တွေမှာတုံးထားတာ။ကားမှာတုံးတဲ့နည်းပညာလို့တော့အဆင်မပြေဘူးပေါ့။ဒါနဲ့ဖနက်မှာလည်းဘိန်းလေးနှစ်ခုအပြင်မော်တာရဲ့ sensor ရဲ့ပါတယ်လေ။ဒါမှဖနက်တွေတန်းစီထားရတဲ့ကနေရာလုတ်မှာသူ့လိုလိုသွားပြီးတော့တန်းစီနိုင်အောင်လို့
Leaf Battery ကားတွေမှာတော့အစင်းမြင့်နည်းပညာသုံးစင်ဆာတွေကင်မရာတွေပါတယ်။အဲဒါကြောင့်မလို့ဘယ်နေရာမှာပါကင်နေရာလွတ်တယ်လဲဆိုတာကိုကားကသူ့လူရှာနိုင်ပါကင်ထိုးနိုင်တာဗျ။အ
ဲဒီတော့အစင်းမြင့်နေမယ်လေအလားတူနည်းပညာသုံးတဲ့ဖက်နက်တွေကိုတီထွင်ရတာကကားတွေသူ့အလိုလိုမောင်းနိုင်တဲ့နည်းပညာအကြောင်းလူအများပို့ပြီးတော့သိအောင်နဲ့အဲဒီနည်းပညာရဲ့အလားအလာတွေကဘယ်လောက်များတယ်မော်တော်ကားလိုမျိုးမောင်းစရာမလိုတဲ့တခြားပစ္စည်းတွေလည်းထွင်နိုင်တယ်ဆိုတာကိုပို့ပြီးတော့မှသတိထားမိလာကြအောင်လုပ်တာလို့ Nissan ကုမ္ပဏီရဲ့ပြောခွင့်ရ Nick Maxfield ကပြောပါတယ်
။2019ကုန်ပိုင်းမှာထုတ်ခဲ့တဲ့ Leaf Electric ကားတွေမှာဆိုရင်ကားရဲ့ပတ်လည်မှာ Sonar Sensor 12ခုတောင်ပါတယ်။နောက် High Resolution Camera တွေလည်းတက်ထားတော့ကားပတ်လည်ကအခြေအနေကိုအလိုလျောက် Parking ထိုးပြီးတဲ့စနစ်ကချက်ချင်းသုံးသပ်နိုင်ပြီးတော့ဘယ်နေရာမှာတော့ရှင်းနေရယ်ဘယ်နေရာမှာတော့နေရာလွတ်နေရယ်ဆိုတာကိုကားကသူ့လိုလိုဆုံးဖြတ်နိုင်တာပါ။ပါကင်ထိုးလို့ရှိရင်ရေမောင်းအကူအညီမလိုဘူးဆိုပေမဲ့ရေမောင်းကတော့အလိုလိုပါကင်ထိုးပြီးတဲ့ကလပ်ကိုနှိပ်ထားရပါတယ်။နောက်ရောမယ်ဆိုလို့ရှိရင်ရေမောင်းကဘရိတ်မြင်းလို့ရပါတယ်။ဒါနဲ့ကားချိန်ထိန်းတာရောစတီယာရင်ဆဲ့တာရောဘရိတ်မြင်းတာရောအားလုံးကိုကားကသူ့လိုလိုလုပ်သွားတာပဲမဆင်မမောရဲ့
။ကားပါကင်ထိုးရဲဆိုတဲ့နေရာမှာလည်းကားကောင်းနဲ့ထိုးတာရောနောက်ပြန်ထိုးတာရောလမ်းဘေးမှာဘေးလိုက်ပါရလာထိုးတာရောသုံးမျိုးလုံးလုပ်နိုင်ပါတယ်။တခုတော့ရှိပါတယ်ဆင်ဆာတွေထိန်းချုပ်မှုတွေကကန့်တတ်ချက်တွေရှိနေတဲ့အတွက်ကားတူလိုလိုပါကင်ထိုးနေချိန်မှာရင်မောင်းကစောင့်ကြည့်နေပြီးတော့လိုရင်ဘရိတ်အုပ်ပါလို့ Nissan ကုမ္ပဏီကိုယ်တိုင်ကပြောထားတယ်။ပါကင်ထိုးတဲ့အချိန်မှာအန္တရာယ်ရှိလာလို့ရှိရင်ကားကိုရပ်သွားအောင်လို့စနစ်ကိုလုပ်ထားပေးမယ်လေ။ရင်တန်းမှုမဖြစ်အောင်လုံးဝတော့ကာကွယ်မပေးနိုင်ပါဘူးလို့ဆိုပါတယ်
။လူတွေတော်မှသတိထားနေရင်လည်းရင်တန်းမှုဆိုတာဖြစ်နိုင်ပြီလားဆိုတော့စက်ကအားလုံးလုံနေချိန်မှာရင်တန်းမှုကိုလုံးဝကာကွယ်ပေးမယ်လို့မျှော်လင့်ထားလို့မရဘူးလေ။ဒါနဲ့လည်းအလိုလိုပါကင်ထိုးပေးနိုင်တဲ့နည်းပညာကရင်မောင်းတွေအတွက်တနည်းနည်းနဲ့တော့အထောက်အကူဖြစ်ပါတယ်။ခုပဲကြည့်လေဒီနည်းပညာမျိုးကိုဖက်နက်တွေမှာတော့မှထည့်သုံးဖို့လုပ်နေပြီ
အဲဒီ ProPilot Park Technology နည်းပညာကိုသုံးပြီးတော့ Nissan ကထင်ထားတာအိမ်တွင်းစည်းဖက်နက်တွေမဟုတ်သေးဘူးကိုသားညောင်ရကျန်းပြင်ပေါ်မှာခင်းပြီးတော့ထိုင်တဲ့ကုရှင်တွေရောနောက်စပွဲကိုအနိုင်တွေပါရှိသေးတယ်တဲခိုကန်းထဲမှာဖက်နက်တွေကုရှင်ထိုင်ခင်းတွေစပွဲကုန်တွေသူ့လိုလိုစီစီရင်ဖြစ်အောင်စီတာကအဲ့ဒါတွေတွေ့တဲ့အခါမှာအံ့အားတဲ့သဘောကျသွားအောင်လို့ရည်ရွယ်တယ်ဒါအပြင်ဖက်နက်စီဖို့ကုရှင်တွေသူ့နေရာနဲ့သူတက်တက်ရရဖြစ်အောင်လုပ်ဖို့အတွက်ဝန်တန်းအင်အားတုံးစရာမလိုအောင်လည်းရည်ရွယ်တယ်လို့ Nissan ကုမ္ပဏီကပြောပါတယ်
။သူ့လိုလိုနေသားကြပြန်ထားနိုင်တဲ့ရုံးသုံးကလထိုင်မျိုးကိုလည်း2016ခုနှစ်တုန်းက Nissan ကုမ္ပဏီကပဲထွင်ခဲ့သေးတယ်မဟုတ်လားဗျ။အစည်းအဝေးကြမ်းမကြီးနောက်ရုံးခန်းတွေထဲမှာဝန်ထမ်းတွေထပ်သွားပြီးဆိုရင်ဖြိုဖျက်ကျန်ခဲ့တဲ့ကလထိုင်မျိုးကိုစပွဲကိုအောင်မှစီစီရီနေသားကြသူ့လိုလိုပြန်စီအောင်လို့လက်ခုပ်တီးလိုက်ရုံပဲ။လက်ခုတံကြားရနဲ့ကလထိုင်တွေကသူ့လူလူနေရာယူသွားပြီးတော့နေသားကြထားနေတာလေ
ရုံးတော့ကလထိုင်တွေလည်းမဟုတ်သေးဘူးရှင်ဒီဆိုင်တွေမှာတန်းစီဆောင်တဲ့အခါမှာရှေ့ဆုံးကတယောက်ထားသွားပြီဆိုတာနဲ့အဲ့ဒီလွတ်သွားတဲ့ကလထိုင်ကနောက်ထပ်မှာတန်းစီနေတဲ့သူတွေထိုင်လို့ရအောင်လို့သူ့လူလူနောက်ဆုံးကိုရောက်သွားတယ်လို့ပဲကျန်တဲ့ကလထိုင်တွေကလည်းသူ့လူလူတနည်းအားစားရှေ့တိုးသွားနိုင်တဲ့ဒီ autonomous chair ကလထိုင်မျိုးလည်းထွင်သေးတယ
်ကမ္ဘာထိပ်တန်းမော်တော်ကားကုမ္ပဏီတော်လင်းနာကသူ့လူလူမောင်းတဲ့ကားတွေသူ့လူလူပတ်ကင်ထိုးနိုင်တဲ့ကားတွေကိုထွင်နေတဲ့အချိန်မှာ နစ်ဆန်ကအဲ့နည်းပညာတွေကမော်တော်ကားတွေမှာလည်းမကောက်တခြားပစ္စည်းတွေမှာလည်းသုံးလို့ရတယ်ဆိုတာကိုတီထွင်ပြနေတာကတော့ချီးကျူးရမယ
်။ရှင်မောင်းကူညီမလို့ပဲနဲ့သူ့လိုလိုမောင်းနိုင်တဲ့နစ်ဆန်မော်တော်ကားတွေကို2020ခုနှစ်မတိုင်ခင်မှာဈေးကွက်တင်နိုင်ဖို့စီစဉ်ပြီးတော့တီထွင်နေချိန်မှာအခုလိုမျိုးဒီအိမ်တိုင်းရုံးတိုင်းမှာအသုံးဝင်နိုင်တဲ့ပစ္စည်းတွေကိုလည်းအလားတူနည်းပညာနဲ့လုပ်ပြီးတော့မှဘလောက်အသုံးဝင်လဲဆိုတာလုပ်ကြတာကတော့နစ်ဆန်ကုမ္ပဏီရဲ့ဈေးကွက်ပြင့်တင်ရေးဗီဒီယိုဟာတစ်ခုလို့ပြောရမယ်ထင်ပါတယ်ရှင်။